ယူကရိန်းနိုင်ငံကစစ်တမ်းသင့်နေတဲ့အရှေ့ပိုင်းဒေသမှာတနင်္ဂနွေနေ့က Mi-29 ယူကရိန်းဂျက်တိုက်လေယာဉ်ကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပစ်ချခဲ့ပါတယ်။လေယာဉ်မှူးကတော့ဂျက်လေယာဉ်နဲ့အထူပါမသွားဘဲခုံဆင်းနိုင်ခဲ့တာမို့သူ့ကိုလူဟန်ဒေသမှာသွားပြီးကယ်တင်ခဲ့ရတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းထဲကိုဝင်ဖို့ပြင်နေတဲ့မြပြလာတဲ့ရုရှားထောက်ပံ့ရေးမော်တော်ယာဉ်တန်းတွေကိုစတင်စစ်ဆေးဖို့ ICRC နိုင်ငံတကာကြက်ချိန်ဤအဖွဲ့တာဝန်ခံတွေဟာယူကရိန်းနယ်စပ်ကတဆင့်ရုရှားနိုင်ငံတွေကိုရောက်သွားပြီလို့ပြင်သစ်သတင်းကဖော်ပြပါတယ်။ဒီမော်တော်ယာဉ်တန်းကိုဘလို့စစ်ဆေးမယ်ဆိုတာနဲ့ပတ်သက်ပြီးစနေနေ့ကပဲ ICRC နဲ့သဘောတူညီချက်ရထားပြီလို့ ICRC ပြောခွင့်ရအမျိုးသမီးကသတင်းဌာနတွေကိုပြောပါတယ်။ဒီစစ်ဆေးမှုကိုဒီနေ့စတင်နိုင်ဖို့တော့မသေးကြဘူးလို့ပြောကြားခဲ့သလိုယူကရိန်းအရာရှိတွေက ICRC ကစစ်ဆေးမှုတွေစတင်နိုင်ပြီလို့ဆိုပါတယ်။ရုရှားနိုင်ငံကကမန်ရှာစင်စကီမြို့ကလေးမှာထောက်ပံ့ရေးပစ္စည်းတွေတင်ဆောင်ထားတဲ့မော်တော်ယာဉ်အစင်းပေါင်း300လောက်ရောက်နေပြီးလူသားချင်းစာနာမှုဆိုင်ရာကူညီရေးပစ္စည်းတွေယူကရိန်းနယ်စပ်ကိုကျော်ဖြတ်ခွင့်ရဖို့စောင့်ဆိုင်းနေတာပါ။ယူကရိန်းတပ်တွေနဲ့ခွဲထွက်ရေးသမားတွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာပိတ်မိနေတဲ့ယူကရိန်းနိုင်ငံသားတွေကို ICRC ကဒီထောက်ပံ့ရေးပစ္စည်းတွေဖြန့်ဝေပေးဖို့တာဝန်ယူထားတာဖြစ်ပါတယ်ဒီမော်တော်ယာဉ်တွေကိုဆေးလွတ်တာဟာလူသားချင်းစာနာမှုဆိုင်ရာတတ်တပ်ပဲလို့ရုရှားအစိုးရကပြောပေမဲ့ယူကရိန်းအစိုးရကတော့ဒါဟာယူကရိန်းကိုဝင်ရောက်ကျူးကျော်ဖို့ပြည်ရဲ့စင်တာဒါမှမဟုတ်ရုရှားလိုလားတဲ့ခွဲထွက်ရေးသမားတွေကိုလက်နက်တွေဖြည့်ပေးဖို့နီးလန်းရှာတာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်ရုရှားယူကရိန်းပြင်သစ်နဲ့ဂျာမနီနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဟာယူကရိန်းပြည်ထောင်စုကိုဆွေးနွေးဖို့အတွက်ဒီကနေ့ဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ကြဖို့စီစဉ်ထားပါတယ်